2015ရွေးကောက်ပွဲမတိုင်မီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဥပဒေကြမ်းရေးဆွဲနေပြီးနောင်လာမယ့်လွှတ်တော်မှာတင်သွင်းသွားဖို့ဆောင်ရွက်နေတယ်လို့ပြည်အောင်စုလွှတ်တော်နာယကသူရဦးရွှေမန်းကဒီကနေ့ပြောကြားခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးမီဒီယာတွေရဲ့မေးမြန်းမှုအပေါ်သူရဦးရွှေမန်းကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။
2015ရွေးကောက်ပွဲမတိုင်မီမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နဲ့ပတ်သက်ပြီးအားလုံးကြီးမြအောင်ဆောင်ရွက်နေတယ်လို့ပြောကြည့်ပါတယ်။ကျိုးစားပြီးလဲဆောင်နေတယ်။ဒါမျိုးဒီလိုအချင်းမှုချင်းဆိုတာကတော့နှစ်ပိတ်ကားပေါ်ဆောင်ကြည့်ပါတယ်။ဒီလိုတော့ပိတ်ထားတဲ့ခရီးကိုခရီးတိုင်းဖြစ်အောင်ဆောင်ရွက်မှုတွေဘလောက်ထိပြီးလဲဆိုတဲ့အခါကျတော့ဒီအတိအကျမပြောနိုင်ဘူးနဲ့ဘောလုံးစေလွတ်တော်ကိုတည်ပြနိုင်ကို80ရာခိုင်နှုန်းခန့်ပြီးနေတယ်။ဒါမျိုးလာမယ်ဒီလွတ်တော်ကာလမှာဥရိချမ်းပြည့်စုံနိုင်ကိုစတင်လို့ဆောင်ပါတယ်
။ပီအာခေါ်အချိုးကျကိုစားပြုစနစ်ကျင်းသုံးရေးနဲ့ပတ်သက်ပြီးမေးမြန်းရာမှာသူရဦးရွှေမန်းကသူ့ရဲ့သဘောထားကိုအခုလိုပြောသွားပါတယ်
။မြန်မာနိုင်ငံရဲ့ဒီပုံစံစီစဉ်ကြောင်းလေးကြီးအောင်မြင်တည်ထောင်ခံယူနေတယ်ဒီကဖြစ်စေနိုင်တဲ့ရွေးကောက်ပွဲစီစဉ်မှုဖြစ်တယ်။အဲရွေးကောက်ပွဲစီစဉ်ခါလဲတပါတီအဖွဲ့အစည်းတစ်ခုရဲ့ကြီးဝဲမှုဖြစ်တဲ့နိုင်ငံနဲ့နိုင်ငံသားများကောင်းဖို့အတွက်ရွေးချယ်ပေးရမယ်ရွေးကောက်ပွဲစီစဉ်မှုဖြစ်ပါတယ
်။ပြည်တွင်းငြိမ်းချမ်းရေးမရရှိသေးလို့ရွေးကောက်ပွဲစနစ်ကိုမပြင်းစင်ပဲထားလို့မရတဲ့အကြောင်းငြိမ်းချမ်းရေးဖော်ဆောင်ရေးဟာအချိန်ကာလခက်မှန်းရခက်တဲ့အကြောင်းကိုသူရဦးရွှေမန်းကအခုလိုပြောပါတယ
်။ဒီလိုပဲနော်ဒါကလည်းပြီးမှဆောင်ရွက်မယ်ဆိုတဲ့အခါကတော့ခြေကလည်းလူတွေမှပြီးတော့တယ်ဆိုတော့ဒါကောင်းတာပဲ။ဒါပေမဲ့ကငြင်းငြင်းရရှိဖို့ဆောင်ရွက်နေရမှာတရက်တည်းတလာရက်တစ်နှစ်တည်းနှစ်နှစ်တည်းယူရခြင်းမှာရတယ်။အဲတော့ငြင်းငြင်းရပြရလို့ကလည်းယူကောက်ပွဲစနစ်ကိုနော်ပြင်းထန်လာပြင်းမှုဆိုလို့ရှိတယ်ဒီလိုဒီမှာတော့ချက်တယ်။ဒါမျိုးပြင်းထန်တာလည်းပြင်းရပါတယ်။အဲ့ပြင်းခြင်းအပြင်နိုင်ငံရဲ့အကျိုးရှိမှုဆိုတင်ပြနေတာ။ဒိုင်နာစီယုံညီမျိုးသားပြန်လဲတင်ပြရေးဒီလိုငြိမ်းချမ်းရေးမထိခိုက်စေသောညှိနှိုင်းဆောင်ရွက်မှုများဆောင်ရွက်မှာပြင်ဆင်မှာဖြစ်ပါတယ်
။လွတ်တော်အကြောင်းနဲ့ပတ်သက်ပြီးတချို့မီဒီယာတွေမှာမမှတ်မကန်ရေးသားမှုတွေရှိနေပြီးဒါတွေကိုလက်ရှိမှာအရေးယူဆောင်ရွက်လို့မှုမရှိပေမဲ့ဒီလိုရေးသားမှုတွေဟာကျန်တဲ့မီဒီယာတွေအတွက်ပါထိခိုက်နိုင်တယ်လို့သူရဦးရွှေမန်းကပြောပါတယ်။
ရေးသားတဲ့အခါရေးသားတဲ့လူကိုရေးသားတဲ့တိတ်ကသူရဲ့ကိုယ်ရည်တည်တာမျိုးဆိုင်ပါလေ။ဒါပြတော်ရင်းနဲ့အမြဲတကားခွင့်ရပါလေ။လာပါလာတိတ်ရပါလာဆွေးနွေးပါအချိန်ပေးမေးနိုင်ပါလေ။အဲအမောင်နဲ့နေပြီးတော့အဲ့လိုပြောဆိုရေးသားမှုကနောက်ဆုံးရတဲ့အခါဒီလွှတ်တော်မှလာရတဲ့သတင်းမှလည်းပါဘူး။ကျွန်တော်သတင်းမှလည်းကြည့်ကြရင်ဖြစ်ပါတယ်မလို့ဥက္ကဋ္ဌကြီးနေရေးကိုလောလောဆယ်ဆင်ခံထားပြီပေါ့ဒီလိုကိစ္စမျိုးမမှန်မကန်ရေးတဲ့ကိစ္စမီဒီယာမီဒီယာချင်းချင်းအရေးကပုံပေါင်းလို့
ဒီကနေ့တွေ့ဆုံပွဲမှာသတင်းတောက်တွေကပြည်အောင်စုလွှတ်တော်နာယကကိုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလေးပွင့်ဆိုင်တွေ့ဆုံရေးအချိုးကျကိုစားပြုရွေးကောက်ပွဲစနစ်အကြောင်းနဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်မှုတွေနဲ့ပတ်သက်ပြီးမေးမြန်းခဲ့ကြတာဖြစ်ပါတယ်ရှင်။